မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်မှုတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေဟာသူတို့ကြုံတွေ့ခဲ့ရတဲ့ထိတ်လန့်တုန်လှုပ်စရာအကြမ်းဖက်မှုတွေကြောင့်စိတ်ဒဏ်ရာခံစားနေကြရပြီးတော့အသက်ရှင်သန်ခွင့်ရဖို့ရုန်းကန်ကြိုးစားနေကြရတယ်လို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောပါရယ်ဒီဒုက္ခသည်တွေအတွက်အကူအညီတွေအကြီးအကျယ်လိုအပ်နေတဲ့အကြောင်းမဟာမင်းကြီးဂရန်ဒီကပြောလိုက်တာပါမက်ခင်ပြည်ထွေကအပြည့်စုံကိုပြောပြပေးပါလိမ့်မယ်
ရခိုင်ပြည်နယ်မြောက်ပိုင်းမှာတကြောပြန်ပြန်လည်ဖြစ်ပွားခဲ့တဲ့ကြမ်းဖက်မှုတွေနဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးနဲ့ပတ်သက်လို့စိုးရိမ်စရာအခြေအနေတွေအများပြားရှိနေတယ်လို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောပါတယ်ဒုက္ခသည်တွေအနေနဲ့သူတို့ကြုံတွေ့ခဲ့ရတဲ့အကြမ်းဖက်အဖြစ်စိုးကြီးတွေကြောင့်စိတ်ပိုင်းဆိုင်ရာထိခိုက်ခံစားနေရတယ်ဆိုတာကိုသူကိုယ်တိုင်တွေ့ခဲ့ရတယ်လို့ UNHCR မဟာမင်းကြီးဂရန်ဒီကပြောပါတယ်
You know, you almost felt that there was no emotion left. Everything had been drained by this violence. This is such a symptom of trauma, in my opinion.
အခုမှတုံ့ပြန်နိုင်စွမ်းမရှိတော့အောင်ပြိနှိပ်ခံတက်တက်ဖြစ်နေတဲ့သူတွေကိုကျွန်တော်တွေ့ခဲ့ပါတယ်။အကြမ်းဖက်မှုတွေကြောင့်အရာရာဆုံးရှုံးခဲ့ရပြီးဘာခံစားချက်မှမရှိတော့တဲ့ပုံစံမျိုးတွေ့နိုင်ပါတယ်။ဒါကသူတို့ကြုံတွေ့ခဲ့ရတဲ့တုံ့လှုပ်ခြောက်ခြားစရာအဖြစ်ဆိုးတွေကြောင့်စိတ်ဒဏ်ရာတင့်နေတဲ့လက္ခဏာလို့ကျွန်တော်ထင်ပါတယ်။ဒီလိုအခြေအနေမျိုးကိုဗဟိုအာဖရိကဒေသမှာ1990ပြည့်နှစ်လွန်တွေတုန်းကကျွန်တော်တို့တွေ့ခဲ့ရပူးပါတယ်ဒီလိုစိတ်ဒဏ်ရာသင့်တဲ့အခြေအနေမျိုးမတွေ့ရတာအတော်ကြာနေပါပြီ
ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာပြီးခဲ့တဲ့စက်တင်ဘာလနှောင်းပိုင်းကဘင်္ဂလားဒေ့ရှ်နယ်စပ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုကိုယ်တိုင်သွားရောက်ခဲ့ပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်ရခိုင်ပြည်နယ်ထဲကရိုဟင်ဂျာမွတ်စလင်ဒုက္ခသည်6သိန်းကျော်ထွက်ပြေးလာကြတဲ့အချက်တည်းဟာကမ္ဘာပေါ်မှာအမြန်ဆုံးနှုန်းနဲ့ကြီးထွားလာနေတဲ့ဒုက္ခသည်ဆိုင်ရာအရေးပေါ်အခြေအနေတစ်ခုဖြစ်တယ်လို့မဟာမင်းကြီးဂရန်ဒီကပြောခဲ့ပါတယ်။ဒီဒုက္ခသည်တွေအတွက်အကူအညီတွေအကြီးအကျယ်လိုအပ်နေဆဲပဲလို့လည်းသူကပြောပါတယ
်။ It's not political work, it's not meant to favor one community over the other. On the contrary, is directed at all those who are in need.
ဒါကနိုင်ငံရေးကိစ္စမဟုတ်ပါဘူး။လူမှုအတိုင်းအဝန်တစ်ခုကိုခြံထားပြီးနောက်အတိုင်းဝန်တစ်ခုကိုဦးစားပေးဆောင်ရွက်တာမျိုးလည်းမဟုတ်ပါဘူးအကူအညီလိုအပ်သူအားလုံးကိုရည်ရွယ်တာဖြစ်ပါတယ်ဗုဒ္ဓဘာသာဝင်အတိုင်းဝန်ကအကူအညီလိုတယ်ဆိုရင်လည်းသူတို့တွေအကူအညီခံစား권ရှိပါတယ်ဒီအချက်ကိုအလေးနဲ့ထားထောက်ပြပြီးလက်ရှိကြိုးပမ်းမှုတွေကိုတိုးမြှင့်လှုပ်ဆောင်ဖို့အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ
်လူမှုအတိုင်းဝန်မခွဲခြားပဲလိုအပ်နေသူတွေအားလုံးအတွက်အကူအညီတွေပေးရနိုင်ဖို့ကုလသမဂ္ဂကကြိုးစားနေပေမဲ့ရခိုင်ပြည်နယ်အတွင်းလိုအပ်သူတွေထံအကူအညီတွေပေးနိုင်ဖို့မှာတော့မြန်မာအစိုးရဘက်မှအထူးကမူတည်တယ်လို့လည်းမဟာမင်းကြီးဂရန်ဒီကပြောပါရယ်ရခိုင်ပြည်နယ်အတွင်းအကူအညီပေးရေးအဖွဲ့တွေအတားအဆီးမရှိကူညီခွင့်ရဖို့လိုအပ်တယ်လို့ဒီလိုကူညီပေးနေသူတွေအပေါ်မှာမုန်းတီးကြံလိုတိုက်ခိုက်တာတွေမဖြစ်အောင်အစိုးရကထိန်းသိမ်းဆောင်ရွက်ပေးရမှာဖြစ်တယ်လို့သူကပြောပါရယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဩဂတ်လအတွင်းအကြမ်းဖက်အဖွဲ့အာဆာကလုံခြုံရေးကင်းစခန်းတွေကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်းမှာလူခွင့်ရေးချိုးဖောက်မှုတွေကြကြပြက်ပြက်ရှိခဲ့ပြီးရိုဟင်ဂျာမွတ်စလင်6သိန်းကျော်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံထဲထွက်ပြေးခဲ့ရပြီးတော့ဒါဟာလူမျိုးစုလိုက်တုတ်တင်ရှင်းလင်းရရောက်တယ်လို့ဆိုပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကစွပ်စွဲပြောဆိုနေကြတာပါမြန်မာတာဝန်ရှိသူတွေကတော့နိုင်ငံတကာရဲ့စွပ်စွဲပြောဆိုမှုတွေမှတ်မှန်ကန်ကြောင်းတုံ့ပြန်ထားပြီးတော့လုံခြုံရေးတပ်ဖွဲ့တွေအနေနဲ့ဥပဒေနဲ့အညီကိုင်တွယ်ဆောင်ရွက်နေတာဖြစ်တယ်လို့တုံ့ပြန်ထားပါတယ်ဒုက္ခသည်များဆရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာပြည်ခဲ့တဲ့ဇူလိုင်လကမြန်မာနိုင်ငံကိုပထမဆုံးအကြိမ်9ရက်ကြာလာရောက်ခဲ့ပြီးမြန်မာအစိုးရအရာရှိတွေနဲ့တွေ့ဆုံခဲ့တဲ့အပြင်ရခိုင်ပြည်နယ်အတွင်းကဒုက္ခသည်စခန်းတချို့ကိုလည်းတွားရောက်ခဲ့ပါသေးတယ်ရှင်
။မက်ခင်ပြည်ထွေတင်ဆက်ပေးထားတာဖြစ်ပါတယ်။